မြန်မာနိုင်ငံအပါအဝင်ကမ္ဘာတလွှားပြိပခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရသူပေါင်းက2014ခုနှစ်အတွင်းမှာ59သန်းခွဲအထိရှိလာနေတဲ့အကြောင်း UNHCR ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ဥရောပမှာအခြေချဖို့မြေထဲပင်လယ်နဲ့အီရန်ပင်လယ်ခွေတွေကိုအသက်ဆွန့်ပြီးတော့ဖြတ်ကြတဲ့သူတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအရှေ့တောင်အာရှနိုင်ငံတွေကိုသွားဖို့ကြိုးစားကြသူတွေအရေးကမ္ဘာကတာဝန်တရအနေနဲ့လက်ခံဆောင်ရွက်ပေးချဖို့ကုလသမဂ္ဂကပန်ကြားလိုက်တာပါဒီထက်မှာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအခုထက်ပိုပြီးတော့အရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဒီကနေ့ကြက်သပတင်းတွေထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာ2014ခုနှစ်ကုန်ထိစီးရင်တွေရအိုးရင်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ကတန်ပေါင်း60လောက်ရှိနေပြီးဒါဟာ2013ကတည်းကဆိုင်8တန်းလောက်ပိုလာတယ်လို့လွန်ခဲ့တဲ့10နှစ်တုန်းကတည်းကတန်း20လောက်ပိုလာတယ်လို့ဆိုပါတယ်ဒီဒုက္ခသည်တွေတဲကဘင်္ဂလားပင်လယ်အော်နဲ့အရှေ့တောင်အာရှရေပင်တွေထဲမှာတောင်တင်းနေတဲ့ဒုက္ခသည်တွေအတွက်ဒေတာရင်းနိုင်ငံတွေရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဝမ်းမြောက်ပေမဲ့အခုတည်းပိုပြီးလှုပ်ရှားရရှိသေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူထရက်စ်ကပြောပါတယ
်။ We are happy with the fact that countries like Malaysia and Indonesia
Malaysia နဲ့ Indonesia လိုနိုင်ငံတွေကပင်လယ်ပြင်ထဲမှာဒုက္ခသည်တွေကိုကယ်တင်ဖို့စလုပ်လာတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ဒါပြင်မြန်မာနိုင်ငံကပါပင်လယ်ပြင်ထဲမှာဒုက္ခရောက်တဲ့သူတွေကိုကယ်ဆယ်ရအောင်လုပ်ခဲ့တာပါ။ဒါမှမဟုတ်သိသာတာကတော့ဒီလိုဒုက္ခသည်ဖြစ်လာတဲ့အကြောင်းရင်းကိုထုတ်ပြောဖို့လိုနေပြီဆိုတာပါပဲမြန်မာနိုင်ငံမှာဆိုရင်လည်းရိုဟင်ဂျာတွေကနိုင်ငံမဲ့ဖြစ်နေရတယ်လို့သူတို့ရဲ့ရပ်ပိုင်ခွင့်တွေအတွက်လေးစားမှုလည်းမရှိတဲ့အတွက်ဒီလိုပြဿနာတွေပေါ်နေရတာဖြစ်ပါတယ
်လူပေါင်း122ယောက်တိုင်းမှာတယောက်ကတော့ဒုက္ခသည်ဒါမှမဟုတ်ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူဒါမှမဟုတ်နိုင်ငံရေးခိုလုံသူတွေဖြစ်ပြီးဒီကမ္ဘာလက်ရှိအခြေအနေကကုလသမဂ္ဂရဲ့အစီရင်ခံစာမှာထင်ဟပ်နေတယ်လို့ Mr. Guterres ကပြောပါတယ
် It is time for the international community to assume its responsibilities
နိုင်ငံကတာဝန်ကတာဝန်တရအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အခြေရောက်နေပါပြီ။ဒုက္ခသည်တွေအတွက်တင်မကပါဘူး။ဒီလိုမဖြစ်အောင်ကာကွယ်နိုင်ဖို့ဒါမှမဟုတ်ရင်လည်းဒုက္ခရောက်စေနိုင်တဲ့ပြိပခတ်တွေအတွက်လည်းအဖြေရှာကြရမှာပါ
။လက်ရှိမှာအိုးရင်ဆန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်အများဆုံးနိုင်ငံဟာ Syria နိုင်ငံဖြစ်ပြီးသူ့နောက်မှာ Afghanistan နဲ့ Somalia နိုင်ငံတွေရှိပါတယ်။ Syria, Indonesia, Turkey ကတော့ဒုက္ခသည်အများဆုံးကိုလက်ခံရတဲ့နိုင်ငံပါ။Greek နဲ့ Italy နိုင်ငံတွေမှာလည်းဥရောပကိုအခြေချခြင်းသူတွေနဲ့ပြည့်နေပါတယ်။ဒီဒုက္ခသည်တွေရဲ့ပြဿနာကိုဘယ်လိုဝေမျှယူကြမလဲဆိုတာအတွက်တော့ဥရောပနိုင်ငံတွေကြားအငင်းပွားနေကြတာပါ
။ Italian Deutschland sind jedenfalls
နိုင်ငံကတိုင်းဝိုင်းကတာဝန်တရအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အချိန်ရောက်နေပါပြီ။ဒုက္ခသည်တွေအတွက်တင်မကပါဘူး။ဒါလို့မဖြစ်အောင်ကာကွယ်နိုင်ဖို့ဒါမှမဟုတ်ဒုက္ခရောက်စေတဲ့ပြိပခါတွေအတွက်အဖြေရှာရမှာပါ
။ Germany နိုင်ငံချိုင်းဝင်ကြီး Frank Walters တိုင်ပါပါ။EU ဖွဲ့ဝင်နိုင်ငံအများပြားကတော့ဒါကိုလက်မခံကြပဲဟန်ဂေရီကသူ့ရဲ့ဆာဗီးယားနယ်စပ်ကိုပိတ်ပစ်မဲ့အစီအစဉ်ကိုကျင်ညာခဲ့တာဖြစ်ပါတယ်။ဂျာမနီနဲ့ဆွီဒင်ကိုသွားမဲ့ဒုက္ခသည်အများပြားဟာဘောကန်နိုင်ငံတွေကိုဖြတ်ပြီးဟန်ဂေရီကိုရောက်လာကြတာပါ။
195ကီလိုမီတာရှည်တဲ့နယ်စပ်တစ်လျှောက်မှာ4မီတာမြင့်တဲ့ခြံစည်းကိုခတ်ပြီးပိတ်ပစ်မယ်လို့ကျွန်တော်တို့ပြောနေတာပါ
။ဟန်ဂေရီနိုင်ငံချိုင်းဝင်ကြီးပါကမ္ဘာတလွှားမှာအခုလိုဒုက္ခသည်တွေပေါ်ပေါက်လာနေတဲ့ပြဿနာအတွက်ကုလသမဂ္ဂနဲ့ကုညီထောက်ပံ့ရေးအဖွဲ့အစည်းတွေကတာဝန်ယူနိုင်မှာတော့မဟုတ်ဘူးလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်